ဆေးရုံမှာလေးပတ်မြောက်ဆေးကုသမှုခံနေရတဲ့ပုံရံမင်းကြီးဖရန်စစ်ဆာအခုရပိုင်းနေထဲမှာဖြည်းဖြည်းချင်းတိုးတက်လာနေတဲ့အရေးအယံပြတ်လာကြောင်းဗာတီကန်နန်တော်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်သက်တော်88နှစ်ရှိပြီဖြစ်တဲ့ကက်သလစ်သာသနာပိုင်ပုပ်ဖရန်စစ်ဆာအဆုံးနှစ်ဖက်လုံးမှာအဆုတ်ရောင်ရောဂါခံစားနေရတဲ့အတွက်ဖေဗရူလာ14ရက်ထက်ဆေးရုံတက်နေရကနေကုသမှုကိုကောင်းမွန်မွန်တုံ့ပြန်လာနေပြီလို့အခုထုတ်ပြန်တာပါပုပ်ဖရန်စစ်ဟာအပြားမရှိသလိုသူ့ရဲ့သွေးတွင်းအောက်ဆီဂျင်လည်ပတ်မှုအဆင့်ကကောင်းပြီးတော့အချင်းအိတင်းငိမ့်နေခဲ့တယ်လို့ဗာတီကန်ကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဆရာဝန်တွေကပြောပါတယ်။ရှုပ်ထွေးတဲ့တုံ့ပြန်မှုတွေဖြစ်လေရှိတဲ့အဆုတ်ရောင်ပိုးဝင်တဲ့ယောဂါနဲ့ဆေးရုံတင်ထားပြီးနောက်ပိုင်းကုသမှုအခြေအနေကိုအကောင်းမြင်ကြောင်းဆရာဝန်တွေကအစဉ်ခံတင်ပြတာကဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီချိန်ထဲမှာပဲပုပ်ရန်မင်းကြီးရဲ့အလုပ်တာဝန်တချို့ကိုတခြားကာဒီနယ်ဖုန်းတော်ကြီးတွေကအားဖြည့်ဆောင်ရွက်နေရပြီးတော့ပုပ်ဖရန်စစ်ရဲ့အနာဂတ်နဲ့ပတ်သက်ပြီးမေးခွန်းထုတ်မှုတွေရှိနေချိန်မှာကုလိုကျမရဲ့နေငယ်ထုတ်တက်လာတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။